ပင်လယ်ပစ်တောင်ပိုင်းမှာမုတ်တုံမှုပြင်းထန်စွာရသွန်းမှုကြောင့်မြန်မာနယ်စပ်နားမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာရေကြီးနေပြိုတဲ့ဘေးဒဏ်ကိုအကြီးအကျယ်ခံနေရပါတယ်။အနည်းဆုံးလူပေါင်း14ဦးသေဆုံးခဲ့ပြီးဒုက္ခသည်စခန်းတွေကရိုဟင်ဂျာ တောင်းရကြမိုးပြင်းထန်စွာရွာသွန်းပြီးတဲ့နောက်ဘလုခါလီဒုက္ခသည်စခန်းကတောင်ဆောင်းမှာနေထိုင်တဲ့ဒုက္ခသည်တွေကိုဘေးလွရာပြောင်းရွှေ့ပေးခဲ့ကြောင်းဘင်္ဂလားဒေ့ရှ်ဒုက္ခသည်များဆိုင်ရာမဟာမင်းကြီးရှာရာဇ်ဝမ်ဟာယတ်ကပြောပါတယ်။ဒီဒုက္ခသည်အများစုဟာ2019ခုနှစ်ကရခိုင်ပြည်နယ်မှာစစ်တပ်ကရိုဟင်ဂျာတွေပေါ်အင်အားအလွန်ကျွံသုံးနှိမ်နှင်းမှုကြောင့်ထွက်ပြေးလာကြသူတွေဖြစ်ပ ောင့်စခန်းထဲမှာနေလို့မရသူတွေဟာတောင်ဆောင်ကတစ်ပင်တွေကိုရှင်ပြီးမြေိုင်းတွေမှာတဲအိမ်စောင့်နေကြသူတွေဖြစ်ပြီးမုတ်တုံရာသီတိုင်းမှာမြေပြိုကျမှုဘေးအန္တရာယ်ကိုနှစ်စဉ်ကြုံတွေ့နေရတာဖြစ်ပါရဲ့ရှင်။